နေပြီးတော့တွားတဲ့လမ်းမှာမော်တော်ယာဉ်မတော်တဆမှုတွေကအခုနောက်ပိုင်းပိုဆိုးလာသလားခင်ဗျ။
အဲအဲ့ဒါကြတော့ကျွန်တော်တို့ရေလုံငန်းဖြစ်ပါတယ်ပူဆူးနာတာမဟုတ်ပါဘူးသူတို့ဒါရေမောင်းတွေလေဒါသူတို့ရဲ့ကီလိုတွေကျွန်တော်သတ်မှတ်ထားတာပဲကီလိုတရားရဲ့ပူမမောင်းရအိမ်မငိုင်ရရေတိစာမတောက်စားရပေါ့နော်ဒါတွေသတ်မှတ်ထားတယ်ရှိပါလိမ့်ချင်းပူဆူးတယ်ဆိုတာတော့မဟုတ်ပါဘူးစီကန်းလိုက်နာမှုမရှိလို့ဒါမဖြစ်တာပါသူတို့လမ်းရဲ့အနေထားလမ်းအနေထားဆိုတော့လမ်းအရန်ပြီးတော့ကားတွေချောင်ဆံမရှိတဲ့ခါကျတော့သူတို့မိုင်နှုံးတွေမြင့်မောင်းတာဒါတွေကိုတော့ကျွန်မယူဆထားပါလိမ့်ချင
်းတလားတလားကိုဥမာရင်တိုက်မှုဆီမမြင်ရတွေ့ရတယ်ဘယ်လောက်လောက်များရှိနေပါလဲခင်ဗျ
ကျွန်မကနေပြီးတော့နေရန်ကုန်ကြောက်ပဲတောင်းပဲဒါတော့မှကျွန်မတန်နိုင်ဆိုရင်ကျမ80နဲ့မိုင်150ကြာပဲကျမလန်လန်းမိပါတယ်ရှင်အဲ့ဒီလိုမျိုးဆိုတော့အခါကျတော့ဖြစ်စဉ်ကမိုင်50မှာလည်းဖြစ်မယ်မိုင်30မှာလည်းဖြစ်မယ်ဆိုရင်တော့အဲ့လိုကျမတို့ကတွက်လို့မရပါဘူးကျမအပိုင်းကိုကျမတွက်လို့ရပါတယ်ရှင
်ဆမတာဝန်ယူထားတဲ့အပိုင်းမှာကျတော့ဘယ်လိုတွေများရှိပါလဲခင်ဗျာ
ကျမတာဝန်ယူထားတဲ့အပိုင်းမှာတော့မတ်လတော့လည်းဘာမှဖြစ်စဉ်မဖြစ်ပါဘူးရှင်ဒီခုဧပြီမှာတော့ဒါဖြစ်စဉ်ကြီးကြီးမားမားဖြစ်တာပေါ့နော်ကျမအတိတ်တော့ဆိုကျမတို့2012-13မှာဖြစ်များပါတယ်ရှင်အခု2014မှာဆိုရင်ကျမတို့ကလုံးဝမရှိသလောက်ဖြစ်ပြီးတော့အခုဒီချိန်ကပြင်းပြင်းထန်ထန်ဖြစ်တာပါပဲရှင
်အခုဒီချိန်ပေါ့လေဆမအခုကြုံနေရတယ်နောက်ဆုံးအချိန်တွေဘယ်လိုတွေများရှိပါလဲဆမနည်းနည်းအသေးစိတ်လေးပြောပါပါလားခင်ဗျာ
နောက်ဆုံးအချိန်ကတော့ကျမတို့ချီစာဒီအင်စီကားလေးပေါ့နော်ချီစာလေးကိုတောင်ပြန်တဲ့နောက်ကနေဝင်ဆောင်မိတယ်လို့ပဲသတ်မှတ်ထားပါတယ်ခမန်းပေါ့နော်ကားလေးကဓာတ်စီတန်ကြီးကွဲတယ်မီးလောင်တယ်ကားကြီးကမီးလောင်သွားတယ်ဆရာအဲ့လိုမျိုးလောင်သွားပြီးတော့ကားကြီးဘောက6ရောက်ဆုံးတယ်ကားလေးဘောကမိသားစု6ရောက်ဆုံးသွားတယ်ဒီနေထားပါတန်အဲ့ဒါကတော့9ရောက်လောက်ပေါ့နော်ရပါတယ်တောင်ပြန်တဲ့ expect ပေါ်မှာတော့6ရောက်ဆုံးပါတယ်စလုံးကားလေးပေါ်မှာကြတော့မိသားစုပေါ့နော်6ရောက်ပါလာပါတယ်အဲ့ဒီ6ရောက်လုံးကတော့ခုနပြောတဲ့မီးလောင်ပြီးတော့ဆုံးလာပါရှင
်ဒီဖြစ်စရာဘာကြောင့်ဖြစ်ရတာလဲအခုဆရာမတို့လေ့လာမိတယ်လောက်ပေါ့လေ
အဲဖြစ်စရာဘာကြောင့်ဖြစ်လာတယ်လဲလို့ဆိုလေးလာမိတယ်လို့ဆိုရင်တော့ချစ်ရကားလေးကိုနောက်ကကားကြီးကဝင်ဆောင်ပြီးတော့စီတိုင်ကြီးပွင့်ပြီးတော့မီးလောင်သွားတယ်လို့တော့ယူဆပါတယ်ချစ်ရကားလေးကတော့တို့ကီလို20 30လောက်နဲ့ပဲကားပြက်လို့ခက်ခဲမောင်းလာတာနောက်ကကားကတော့အချိန်ပြင်းတော့ဝင်ဆောင်မိတာနေသားမျိုးပေါ့နော်
ဒီနေပြီးတော့သွားတဲ့လမ်းမှာအခုလိုမော်တော်ယာဉ်မတော်တဆမှုတွေဖြစ်ပွားခဲ့လို့ရှိရင်ပေါ့လေဘယ်နံပါတ်ကိုဆက်ရမလဲဆရာမတို့ကြက်ချင်ဒီအဖွဲ့ရကောဘယ်လိုတွေများကူညီနေလဲအရေးပေါ်ကူညီမှုနဲ့ပတ်သက်ပြီးတော့ပေါ့လေပြည်သူတွေတည်တည်နဲ့အဲဟာလေးဆရာမနည်းနည်းဖြည့်ပြီးတော့ပြောပြပေးသေးချင်ပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်ဟိုကျမတို့ဒီနေပြီးတော့အမြန်လမ်းမှာဆိုရင်ကျမတို့ဒီအရေးပေါ်ဖုန်းနံပါတ်ဆက်လို့ရဖုန်းနံပါတ်ရှိပါတယ်စခန်းရဲစခန်းအားလုံးပေါင်းရန်ကုန်နဲ့မန္တလေးမှာဆိုရင်ကျမတို့ရဲစခန်းအားလုံးပေါင်း14ခုရှိပါတယ်14ခုရဖုန်းနံပါတ်တွေကလည်းတို့ဒီစခန်းအပိုင်ပေါ့စခန်းတစ်ခုအပိုင်ကမိုင်နိုင်ကစခန်းတစ်ခုဆိုရင်ဥမာပေါ့ဘောနက်ကြီးပိုင်ရှိမယ်ပေါ့နော်ဥမာပေါ့မြို့ချောင်းဖြူးဆိုရင်တို့စကန်တူပိုင်က10မိုင်နဲ့15မိုင်မိုင်30အဲ့လိုရှိရင်တို့ကအဲ့ဒီအဝင်ဝိုင်းမှာပေါ့နော်အကူညီတောင်းခံလိုပါလားဆိုပြီးတော့ကျမတို့ဆိုင်းဘုတ်တွေခြောက်ထားပါတယ်နောက်တစ်ခုကကြတော့ဒီဆောက်လို့ရေးရနေပြီးတော့ကျမတို့ဒီစလစ်လေးတွေပေးပါတယ်အဲ့ဒီမှာဒီရဲစကန်ကြီးဖုန်းနံပါတ်ပါပါတယ်ကျမရဲ့ဖုန်းနံပါတ်ပါပါတယ်ကျမ ambulance ရဲ့ဖုန်းနံပါတ်ပါပါတယ်အဲ့ဒီလိုမျိုးဆက်သွယ်မယ်ဆိုရင်ကျမတို့ရဲ့ကျမအနေနဲ့ပေါ့နော်ဒီအတိုင်းတစ်ခုကြားရဆိုရင်ကျမ3မိနစ်ပါပဲ3မိနစ်တည်းကျမထွက်ခွာနိုင်အောင်ကျမစီစဉ်ထားပါတယ်
ဟုတ်က
ဲ့ရေအရထိုးနီးလောက်မှာတွေ့ရေပိုင်ဆိုချက်ချင်းထွက်ပါလေဒါမနေ့ကင်းရဆိုကျမတို့ချက်ချင်းဖြစ်တယ်ချက်ချင်းထွက်ကြတယ်ပေါ့နော်အတန်းနိုင်ရတော့ကျမတို့ကူညီရတယ်မီးရလောင်တွေပဲကြောင့်ကျမတို့မကဲနိုင်တာပေါ့နော
်နောက်တစ်ခုကဒီလမ်းနေပေါ့နော်ကွန်ကရစ်လမ်းကြမ်းကြမ်းကြီးတွေမှာကားတွေကမောင်းကြတယ်နောက်တစ်ခုကအချိုးအကွေ့တွေလည်းလိုအပ်လို့ရှိရင်ပေါ့လေချိုးကွေ့လို့ရတဲ့ဒီထွက်ပေါက်တွေမရှိဘူးပေါ့နော်ကားငယ်ကွေ့အလွယ်တကူကွေ့လို့ရတဲ့နေရာတွေမရှိတာတို့ဆိုတော့ဒီလမ်းရဲ့အားနည်းချက်ကြောင့်မဖြစ်နိုင်ဘူးလားခင်ဗျမတော်တဆမှုတွေမကြခဏအခုလိုမျိုးဖြစ်နေ
ဟုတ်အပြစ်ကတော့ဘူးမှတော့မကင်းဘူးပေါ့နော်လမ်းကြောင့်လေရခိုင်နုံတို့ရှိပါတယ်တို့ရန်ကလမ်းကြောင်းကရန်ကုန်လို့မများဘူးလို့ထင်ပါဆရာပြောလို့ပဲယူတန်းပေါ့နော်ကျွန်တော်ယူခွေတွေကအရင်တော့မရှိပြီမြဲအခုကဆိုရင်ဆရာအများကြီးဖြစ်နေပါပြီသူတို့ထပ်ဖောက်ထားပါလေဆရာဒါတချို့ပြည်သူတွေကမသိလို့ကျွန်မကတော့ဒီ ambulance နဲ့ဒီလမ်းကြီးပေါ်မှာနေတူတူပါသွားလာနေတဲ့ခါကျမင်းမွေးမှာယူတန်းတွေကျွန်တော်တို့ဖောက်လို့ထားပါလေနောက်တစ်ခုကဆရာပြောသူလို့ပဲဒီ concrete လမ်းပေါ်မှာဟုတ်တယ်အခုညရာကြီးဆိုရင်ကျွန်တော်တို့ကဒီကောနပူလောင်လာပဲဒါကိုဟာလားလေးပေါင်းနေကင်းလာမယ်ဒါကိုကိုကားကိုလည်းကူကူးဆက်ဖို့လိုတာပေါ့နော်ဒီလိုမျိုးပေါ့ဟိုနောက်တစ်ခါကျအကွေအကောက်ဆိုဆရာပြောသူလို့ပဲဒီအကွေအကောက်ကိုမောင်းဖို့ဆိုဆရာကီလို100လို့မောင်းတဲ့အချိန်မှာ120 140မောင်းတော့ဒီအကွေကိုတို့မနိုင်တော့ဘူးလေဆရာအဲ့ဒီလိုလေဒါအဖြေတစ်ခုရှိပါလေဆရာမနက်ခင်းကကားပဲပေါ့နော်မနက်ခင်းကကားလို့မျိုးဆိုရင်တို့ကီလိုများလာတယ်များလာတဲ့အတွက်ကြောင့်ရှေ့ကကားကီလိုနည်းတဲ့ဟာဆိုရင်တို့ဝင်ဆောင်မယ်ဒါဆိုတို့မနိုင်တော့ဘူးလေအဲ့လိုမျိုးတွေလည်းရှိနိုင်ပါလေဆရာဟိုကျမပြောတဲ့လမ်းကြောင်းဘာကြောင်းဆိုတော့ကျမတို့ကဒါမူဝေပန်ပိုင်းချလို့ပါဘူးတို့ရောလေအားလုံးမှာတော့တောင်းရှိပါလေဆရာ
ဟုတ်ကဲ့ဆရာမတို့အခုကြုံခဲ့သမျှပေါ့ရင်တိုက်မှုတွေအားလုံးကိုဒီမတော်တဆမှုတွေအားလုံးကိုခြုံပြီးကြည့်မယ်ဆိုရင်အတိတ်ကအားနည်းချက်ကဘာကြောင့်ရင်မောင်းကြောင်လားလမ်းကြောင်လားကားကြောင်လားဆရာမခြုံပြီးတော့ဘာကိုကောက်ချက်ချလို့ရပါလဲ
ခြုံပြီးတော့ဆိုရင်တော့ကျမခြုံပြီးတော့ပြောမယ်ဆိုရင်ရင်မောင်းကြောင်လည်းပါတယ်နောက်တစ်ခါကျကားကြောင်အခုဆရာတို့ကျမပြောမယ်ကျမကြုံရသလားဆိုရင်မနေ့ကပဲကားဝယ်လာတယ်ဒါကြတဲ့လက်တွေ့ကြုံရကားဝယ်လာတယ်ဒီနေ့ကားပင်ကွဲပြီးတော့ဖြစ်တာဟာလာလူတစ်ခါချင်းသူစိတ်ဆုံးမှုတွေဖြစ်တာတွေလည်းရှိပါတယ်ဒါဆိုရင်ဒါကားကြောင့်ပါပဲကားကိုဟာလာစနစ်ကျဆရာတို့ကမစစ်သေးတာတို့ဟာလာတာယာကြီးကဒါကိုအရင်တော့ဆရာတို့ကြားပါတယ်ဆက်တလောင်းသေးတယ်125မိုင်ဒါဆိုရင်ပင်ကွဲပြီးဖြစ်သွားတာလူကြောင့်လည်းပါတယ်ရင်ကြောင့်လည်းပါလူကပါကြောင့်သူကားကိုမစစ်သေးလို့ရင်ကကျတော့ရင်ကျန်းခံမှုမရှိလို့နောက်လမ်းကလည်းကွနပြောလို့အချိုးကွေးတော့ရှိမှာပဲသူကလမ်းရတအားပြောင်းနေခါကျအချိန်လုံးမြင်းမြန်းမအောင်ပဲနောက်အချိုးကွေးတဲ့နေအောင်တို့မကျွမ်းကျင်တဲ့ခါကျတော့အခုတော်တော်များများဖြစ်တာဆရာကိုကျွန်မပြောရင်ဆိုရင်အခုဆိုရင်ဖျားမှုရာတွေဖြစ်နေအခုပိုင်ကားတွေဖြစ်တယ် နောက်တစ်ခါကျတော့ဒီလက်ထွက်တွေဖြစ်တယ်သူတို့ကဒီလမ်းကြီးကိုမကျွမ်းအောင်ဆရာရဲ့လမ်းကြီးကိုမကျွမ်းတဲ့ခါကျတော့ဘယ်နဲ့မှအကွေရှိတယ်ဆိုတာမသိဘူးမောင်းလို့ကောင်းအောင်နဲ့မောင်းလိုက်တဲ့အတွက်ကြောင့်တခါကျရင်လမ်းလေကျွန်းတွေရောက်လာတာကြီးတကယ်မသိပေမဲ့ဆရာတို့မသိတဲ့တဲ့ရင်တွေပေါ့မသိဘူးသို့တော်လေကားရဲ့ပစ္စည်းရည်အများကြီးရှိပါတယ်ဆရာ
နေပြီးတော့သွားတဲ့လမ်းပိုင်းမှာရင်တိုက်မှုတွေနေတော့အောင်ဆရာမအနေနဲ့ဘာကိုဦးစားပေးပြီးတော့အရေးပေါ်လှုပ်ဖို့တင့်တယ်လဲစသဖြင့်ဘာကိုအကြံပြုချင်ပါလဲ
ကျွန်မကတော့အကြံပြုချင်တာကတော့ပေါ့နော်ဒီအခုတတ်မှတ်ထားတဲ့ကျွန်မမြန်မာနိုင်ငံရဲတပ်ဖွဲ့အမြန်လမ်းတတ်မှတ်ထားတဲ့မိုင်နှုန်းတွေကိုတကယ်ကြီးစိုက်လိုက်နာမယ်နောက်ကအခုဆရာတို့ကီလိုဖတ်ထားတယ်ဟာဘယ်နှကီလိုမမအောင်ဆိုအဲ့မှာဆရာတို့ပေးတယ်ဒါပေမဲ့အဲ့ဒီကီလိုကျတော့ကားအချိန်ချောလိုက်တယ်ကီလို90လောက်ပဲရှိတယ်အဲ့ဒီနေရာလဲကြော်ပါအောင်ကားတွေမအောင်ဆိုကီလို120လောက်140လောက်ဖြစ်သွားတယ်အဲ့ဒီဟိုက်မျိုးမလိုက်နာဆိုရဒီလိုပဲမှောက်နေဦးမှာပါဒါကျွန်မပြောနောက်တစ်ခုကဒီလိုပဲနောက်ကမြန်မာနိုင်ငံဒီအမြန်လမ်းရဲတပ်ဖွဲ့ရောဒီခုနပြောတဲ့ဒီကျွန်မတို့ပေါ့နော်ဒီအချိန်ချင်းကိရိယာတွေပေါ့နော်ဒီတဲ့ပို့ပြီးတော့တက်ပေးမယ်တက်ပေးလို့တက်ပေးဘယ်လောက်ပဲတက်တက်ကျွန်မတို့ဒီစီကန်လိုက်နာမှုရှိရင်တော့ဒီလိုထပ်ဖြစ်နေဦးမှာပဲကြတော့ကျွန်မတို့မြင်တာဒီကိရိယာတွေလိုနေတယ်လို့ကျွန်မတို့မြန်မာနိုင်ငံရဲ့ပေါ့နော်ရင်မောင်းနေနော်ဒီစီကန်လိုက်နာဖို့ကလည်းအရေးကြီးပါတယ်နောက်တစ်ခုကရင်မောင်းနေဆိုတာဆရာဟိုခုနပြောလို့ပေါ့နော်အသက်ရွယ်ပိုင်းခြားနေတယ်ခုနအသက်အသားကြီးတာအသက်တားငယ်တာနော်မောင်းလို့ကားရရန်ကောင်းနေတယ်မောင်းလို့ကောင်းအောင်နဲ့မောင်းနေတယ်နော်အဲ့ဒီလိုမျိုးအနေထားဆိုရင်လည်းဒီ NA တွေကဖြစ်ပေါ်နိုင်ပါတယ်
ဆရာမတော့တန်တန်မြေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျမလည်းကျေးဇူးတင်ပါတယ်ဆရာ